မြမအစိုးရရဲ့အကြီးအကဲတဦးရဲ့နှစ်ပေါင်းများစွာအတွင်းပထမဆုံးချိန်ဥရောပခရီးစဉ်အစအဖြစ်သမရဦးသိန်းစိန်နော်ဝေနိုင်ငံကိုဒီကနေ့ပဲရောက်လာပါတယ်။ဆယ်စုနှစ်တွင်နဲ့ချီပြီးအထူးကြံဖြစ်နေခဲ့တဲ့မြမနိုင်ငံကနိုင်ငံတကာနဲ့ဆက်ဆံရေးတွေတိုးမြင့်နိုင်မှုကြိုးပမ်းနေတဲ့ခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နော်ဝေနိုင်ငံခရီးစဉ်အတွင်းမှာတော့အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လည်းသမရဦးသိန်းစိန်တွေ့ဆုံမှာပါ။အပြည့်စုံကိုတော့ဒေါက်ခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
သမရဦးသိန်းစိန်ဟာသမရဖြစ်နဲ့တွားရောက်တဲ့ပထမဆုံးသူ့ရဲ့ဥရောပခီးစဉ်ကိုနော်ဝေးနိုင်ငံနဲ့စတင်လိုက်ပြီးဖြစ်ပါတယ်။အင်ကာနေ့မှာနော်ဝေးနိုင်ငံကိုရောက်လာခဲ့တယ်လို့နော်ဝေးဝန်ကြီးချုပ်ယုံဆက်သွယ်ရေးအရာရှိ Truda Messeda က VOA ကိုပြောပါတယ
်။ He is actually arriving today and he has a meeting with the Norwegian Prime Minister today. They're having a meeting at 3 p.m. in the Prime Minister's residenceAnd after the meeting they
were တမရဦးသိန်းစိန်ဟာဒီနေ့မှာရောက်ပါတယ်။သူဟာနော်ဝေဝင်ကြီးချုပ်နဲ့သူ့နေအိမ်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစည်းအဝေးအပြီးမှာပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်။ညနေမှာတော့နော်ဝေဝင်ကြီးချုပ်ကတမရဦးသိန်းစိန်ကို Orkix စုရဲတိုက်မှာညစာနဲ့တက်ခင်းအခမ်းမှာဖြစ်ပါတယ်ရှင်
။တမရဦးသိန်းစိန်ဟာနော်ဝေဝင်ကြီးချုပ် Jens Stoltenberg နဲ့နော်ဝေနိုင်ငံခြားရေးဝန်ကြီး Espen Barth Aida တို့နဲ့တနအိကြတွေ့ဆုံဆွေးနွေးခဲ့တာပါဒီဆွေးနွေးပွဲမှာမြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးရေးအတွက် UDB ဆွေးနွေးခဲ့တယ်လို့နော်ဝေးနိုင်ငံခြားရေးဝန်ကြီးရဲ့ဆက်သွယ်ရေးအကြံပေး Svein Mikkelsen ကပြောပါတယ
် They're discussing the entire width of the relationship between Myanmar and Norway
At issue, of course, is the... No, you must say, I guess, I will soon get by it. The time of the money, I'm a little sound in it. You're in Pionley, you can say, Padalu. You must say, I tell you, you know, I pick up, you say, you see, the demo, you say, you might not see why I do the problem, you say, I guess, I will soon get by it. No, we're not going to get in it. You might not get into it. You pay so much. Don't meow. Sign and target ammo. Pay so tank ammo, say, I go. I think I soon get my open it.နော်ဝေးမြန်မာဆက်ဆံရေးနဲ့မြန်မာနိုင်ငံကနိုင်ငံရေးအဖွဲ့အစည်းမျိုးစုံနဲ့ရေရှည်သဘောတူညီမှုရအောင်မြန်မာဆွေရကလှုပ်ဆောင်နေတာတွေကိုအထူးကဆွေးနွေးတာပါတဘာပတ်ဝန်းကျင်ဆိုင်ရာနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ပုံမှန်ပူးပေါင်းဆောင်ရွက်နိုင်မှုလဲနော်ဝေးနိုင်ငံကစဉ်းစားနေပါတယ
်နော်ဝေးနိုင်ငံကမြန်မာနိုင်ငံရဲ့ဆက်သွယ်ရေးနဲ့ဟိုတယ်ခီးသွားလုပ်ငန်းတွေမှာဖွံ့ဖြိုးတိုးတက်အောင်အတွက်ကူညီဆောင်ရွက်ပေးဖို့ရှိတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံရဲ့ပညာရေးစီးပွားရေးအခြေအနေနဲ့လက်စားမှုအခြေအနေအပါအဝင်လက်ရှိအနေအထားတွေကိုနော်ဝေးအစိုးရကသတင်းမီဒီယာတွေမှာချပြခဲ့ပြီးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုအစိုးရကကူညီမှဖြစ်မယ်လို့ပြောဆိုခဲ့ကြောင်းနော်ဝေးနိုင်ငံရောက်ကချင်တိုင်းရင်းသားကိုတူးလွန်ကပြောပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးအောင်အမှန်တကယ်မဆောင်ရွက်ပေးသေးတဲ့အတွက်နော်ဝေးရောက်တိုင်းရင်းသားညီအကိုတွေစုဝေးပြီးညနေ 9:00 ကနေ 6:00 အတွင်းသမရဦးသိန်းစိန်တဲခိုရာ Continental Hotel ရှေ့မှာဆန္ဒပြဖို့ရှိတယ်လို့လည်းပြောပါတယ်
ကျွန်တော်တို့နိုင်ငံမှာမတည်ငြိမ်နိုင်သေးတဲ့ပြဿနာတွေအများကြီးရှိလို့အခုပြောမယ်ဆင်းရှင်းပြောမယ်ဆိုလို့ရှင်ကချင်နေတဲ့ကျွန်တော်တို့ကချင်နေတဲ့ပြစ်ခတ်ရဆဲထားတယ်ပြီးလို့ရှင်ပြန်ပြီးတော့တိုက်တယ်ပြီးလို့ရှင်ရှမ်းပြည်ဘက်ကိုတစ်ဖက်လှည့်ပြီးတော့ရှမ်းတော်လိုင်းရေးတပ်သားတွေနဲ့ပြန်ပြီးတော့အဲတိုက်ခတ်နေတယ်ဆိုတဲ့ပြဿနာတွေပေါ့ကောနော်ငြိမ်းချမ်းရေးကငြိမ်းချမ်းရေးအဲဘဇက်ကနေပြောပြီးတော့လက်တွေ့လုပ်နေတဲ့ဥစ္စာတွေကကျွန်တော်တို့ရဲ့ယုံကြည်မှုကိုပြည့်ပြည့်စေတယ်ဖြောက်ပြည့်စေတယ်ဆေးလုံရှားစေတယ်ဆိုတဲ့အနေနဲ့ကျွန်တော်တို့တိုင်းရင်းသားတွေစူပေါင်းပြီးတော့ကျွန်တော်တို့ဆန္ဒပြရခြင်းဖြစ်ပါတယ်ခင်ဗျာ
။နော်ဝေးရောက်ကချင်တိုင်းရင်းသားကိုတူးလွန်ပါ။သမရဦးသိန်းစိန်ကိုဗိုလ်တပူးနေနေလယ်မှာနော်ဝေးဘီယံကနေလယ်စာနဲ့တဲခင်းဧကံမှာဖြစ်ပြီးညနေဘက်မှာတော့နန်းတော်နာက Literature House မှာနော်ဝေးရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှာလည်းဖြစ်ပါတယ်။သမရဟာနော်ဝေးနိုင်ငံမှာ၃ရက်ကြာကျတဲ့ပရီးနေတီရှိနေမှာဖြစ်ပြီးဖင်လန်၊ဩစတြီးယား၊ဘယ်လ်ဂျီယမ်နဲ့အီတလီနိုင်ငံတွေကိုလည်းဆက်လက်တွားရောက်ဖို့ရှိပါတယ်။